plastic ဆွန့်ပစ်ပစ္စည်းတွေတင်သွင်းမှုကိုလုံးဝပိတ်ပင်ဖို့အာဆီယံခေါင်းဆောင်တွေကိုတဘာဝဝန်းကျင်ထိန်းသိမ်းရေးသမားတွေကတောင်းဆိုလိုက်ကြပါတယ်။အရှိတောင်အာရှဟာကမ္ဘာပေါ်မှာ plastic ဆွန့်ပစ်ပစ္စည်းတွေစုပြုံရနောက်ဆုံးပေါ်ဒေသဖြစ်လာနေတဲ့အတွက်ဒါကိုစုပေါင်းဟန့်တားကြရမှာဖြစ်တယ်လို့ဆိုပါတယ်။သတင်းတောက်ဆွန်ဘော်ပီတာဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။အရှိတောင်အာရှဒေသကိုကမ္ဘာအမိုက်ပုံကြီးဖြစ်အောင်လုပ်နေတဲ့plastic နဲ့ electronic ဆွန့်ပစ်ပစ္စည်းတွေဝင်ရောက်လာနေတဲ့ကိစ္စကိုစုပေါင်းဟန်တားကြဖို့ဒေသတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဘန်ကောက်မှာပြုလုပ်မဲ့အာဆီယံထိပ်ပြီးဆွေးနွေးပွဲမတိုင်ခင်အစိုးရတွေကိုတိုက်တွန်းနေကြပါတယ်။ Province နိုင်ငံရှိတဲ့အာဆီယံရဲ့အလှကျဥက္ကဋ္ဌထိုင်းနိုင်ငံကလက်ခံကျင်းပမဲ့ဒီထိပ်ပြီးဆွေးနွေးပွဲမှာအဓိကဆောင်ဖို့ကတော့ Advancing Partnership and Sustainability ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးနဲ့အတွန့်ရှိခံရေးဖြစ်ပါတယ်။တဘာဝပေါင်းရင်ထင်းထင်းသမားတွေကတော့ဒီအထက်မှာအရေးကြီးတဲ့ကိစ္စတည်းကကင်းမဲ့နေတယ်လို့ဆုမြင်ကြပါတယ်။ Tara Bomb Chemistry ဟာ Greenpeace Thailand ရဲ့အဖွဲ့ဝင်တူဖြစ်ပါတယ်
။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာဒီဒေတာရင်ဆိုင်နေရတဲ့ဆွန့်ပစ်ပစ္စည်းအယောင်းဝယ်ကိစ္စမပါတဲ့အတွက်ကျမတို့အနေနဲ့တိတ်အံ့အားသင့်ပြီးစိတ်ပြက်ရပါတယ
်။ဆဲဆုနှစ်ပေါင်းများစွာတရုတ်ပြည်ဟာကမ္ဘာပေါ်မှာ plastic ဆွန့်ပစ်ပစ္စည်းအများဆုံးတင်သွင်းခဲ့တဲ့နိုင်ငံဖြစ်နေခဲ့ပြီးဒီတင်သွင်းမှုကို2019မှာတရုတ်နိုင်ငံရုတ်တရက်ရဆိုင်လိုက်ပြီးတဲ့နောက်ဆွန့်ပစ်ပစ္စည်းတွေကိုသီးခြားရွေးထုတ်ပြီးထပ်ဆင့်ဖြန့်ဖြူးတဲ့နေရာမှာလောကဈေးပေါ်ပြီးစီကံမတင်ကျတဲ့အစ်တောင်အာရှဒေသဟာသိပ်ပြီးတော့တွင်ကျယ်လာခဲ့ပါတယ်။တရုတ်ကပိတ်ပင်လိုက်တဲ့အတွက်ဒီအမှိုက်တွေဟာအာဆီယံကိုစုပြုံဝင်ရောက်လာတယ်လို့ Greenpeace Thailand အဖွဲ့ဝင်ဆန်နီယာအက်ဒါဆီလ်ကာကဆိုပါတယ်။ဆွန့်ပစ်ပစ္စည်းတွေကတချို့ကိုပြန်လဲအဆုံးချနိုင်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုရဲ့ကုန်ထုတ်လုပ်ငန်းမှာအပြည့်နိုင်ပေမဲ့အများစုအထူးသဖြင့်တရားမဝင်မှောင်ခိုတင်သွင်းလာတဲ့ဟာတွေနောက်ပြီးတော့ပုံမှားရိုက်ပြီးတင်သွင်းလာတဲ့ပစ္စည်းတွေကတော့အဆုံးမကျတဲ့အပြင်ဒါတွေကိုမိရှုပြရတဲ့အတွက်အန္တရာယ်ဖြစ်စေတဲ့ဓာတုဓာတ်ငွေတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတယ်လို့ဆိုပါတယ
်။ဆွန့်ပစ်ပစ္စည်းအယောင်းဝယ်လုပ်တာဟာပတ်ဝန်းကျင်နဲ့လူမှုရေးအရာတရားမျှတမှုမရှိပါဘူး။ဆွန့်ပစ်ပစ္စည်းတွေဘယ်ရောက်ရောက်လူတွေကိုထိခိုက်စေနိုင်ပါတယ်တကယ်တော့ဒါဟာဆွန့်ပစ်ပစ္စည်းမှောင်ခိုရောင်းဝယ်ရေးဖြစ်ပါတယ
်အခုအခါမှာတော့တချို့နိုင်ငံတွေကဒီဆွန့်ပစ်ပစ္စည်းတွေကိုပြန်ပို့တာတွေကိုစလုပ်လာနေကြပါပြီဒါပေမဲ့တချို့ကသူတို့အမိုက်ကိုသူတို့ပြန်လက်မခံလို့ကြပါဘူးကနေဒါနိုင်ငံဟာဆိုရင်မလေးရှားကပြန်ပို့တဲ့အမိုက်တွေကိုလက်မခံဘူးလို့ညင်းဆိုတဲ့အကြောင်း Reuters သတင်းတပုတ်ကဖော်ပြခဲ့တာတွေ့ရပါတယ်အာဆီယံနိုင်ငံတချို့ဟာမနစ်ကဒီလိုပိတ်ပင်လိုက်ပေမဲ့မလေးရှားမြန်မာထိုင်းဗီယက်နမ်အင်ဒိုနီးရှားစတဲ့နိုင်ငံတွေစီမှာတော့တတိတိနဲ့တိုးဝင်လာနေတယ်လို့လည်း Greenpeace အဖွဲ့ကဆိုပါတယ်။ဒါကြောင့်လည်းအာဆီယံအနေနဲ့တညတညစူပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ Greenpeace နဲ့တခြားပတ်ဝန်းကျင်ထိမြင့်ရေးအဖွဲ့တွေကပြောနေကြတာဖြစ်ပါတယ်။အာဆီယံဆယ်နိုင်ငံတို့ဟာအန္တရာယ်ဖြစ်စေတဲ့ဆွန့်ပစ်ပစ္စည်းရွှေ့ပြောင်းမှုတားဆီးပိတ်ပင်ရေးဆိုင်ရာ1989ဆုံးဖြတ်ချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီမဲ့အဲဒီဆုံးဖြတ်ချက်ထဲမှာပလတ်စတစ်ကိုပါထည့်သွင်းထားတဲ့ပြင်ဆင်ချက်ကိုတော့ဘရူနိုင်းအင်ဒိုနီးရှားနဲ့မလေးရှားတို့ကပဲလက်ခံခဲ့ကြတယ်လို့ Greenpeace မလေးရှားအဖွဲ့ဝင်ဟန်ကီရှွန်းကဆိုပါတယ်
။ဒါဟာမလေးရှားပြဿနာ၊ကနေဒါပြဿနာ၊အမေရိကန်ပြဿနာ၊ဖိလစ်ပိုင်ပြဿနာရေလို့မဟုတ်ပါဘူး။အာဆီယံတစ်ဖွဲ့လုံးရဲ့ပြဿနာဖြစ်ပါတယ်။ပြင်ပနိုင်ငံတွေစီကဆွန့်ပစ်ပလတ်စတစ်ပစ္စည်းတင်သွင်းမှုကိုပိတ်ပင်ဖို့ပူးတွဲကြေညာချက်တွေချက်ချင်းထုတ်ပြန်ဖို့လိုအပ်ပါတယ်။
အခုအာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ခံစီစဉ်တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတင်သွင်းမှုပိတ်ပင်ရေးအတွက်ညှိနှိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ထားတယ်လို့ပြောပါတယ်။သို့တော်လည်းဒီလိုလုံးဝပိတ်ပင်လိုက်တာဟာတစ်ဖက်မှာလည်းပဲတိုင်းပြည်ရဲ့ကုန်ထုတ်လုပ်ငန်းပိုင်းမှာထိခိုက်စေနိုင်တယ်လို့တချို့ကတွက်နေကြတာပါ။ပတ်ဝန်းကျင်ထိခိုက်မှုကိုပြစ်ပယ်ပြီးစီးပွားရေးကိုသာဦးစားပေးနိုင်ရမယ်ဆိုရင်တော့အဲ့ဒီစီးပွားရေးအခြေအနေဟာလည်းသိမကြခင်မှာထိခိုက်ပြပြလာလိမ့်မယ်လို့သုံးသပ်သူတွေကတော့ထောက်ပြနေကြကြပါခင်ဗျာ။